ထိုင်းနိုင်ငံချင်းမာညွန်မှာကျင်းပဖို့စီစဉ်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့အစည်းအဝေးကိုမြန်မာတန်ယုံကကားစီးပိတ်ပင်ခဲ့တာကို CSSU အလှည့်ကျသဘာဝတိ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွစစ်ကနိုင်ငံတော်အတိုင်ပင်ခံရုံးကိုစာရေးသားပေးပို့ခဲ့ပါတယ် CSSU အနေနဲ့ရောတက်မရော်ကိုရောအစိုးရကစစ်CSSU အနေနဲ့တမတော်ကိုရောအစိုးရကိုပါဆန့်ကျင်တဲ့အကြောင်းအရာကိုဆွေးနွေးတာအစည်းအဝေးလုပ်တာမဟုတ်ဘူးလို့ CSSU ရဲ့တာဝန်ရှိသူတွေကပြောပါတယ်။လက်ရှိရှမ်းပြည်နယ်မှာတိုက်ပွဲတွေကြောင့်ဒေသခံရွာသားတွေအဖမ်းအဆီးခံနေကြရတာတွေရှိနေပြီး JMC ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူးတဲ့စောင့်ကြည့်ရေးကော်မတီဘက်ကအရေးယူဆောင်ရွက်မှုတွေအားနည်းနေကြောင်းဝေဖန်ထောက်ပြတာတွေလည်းရှိနေပါတယ်။အသေးစိတ်ကိုတော့ထိုင်းအခြေစိုက်ပြီးရေးသတင်းတော်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်။
CSSU ရှမ်းပြည်ညွေကြီးကော်မတီစီဝေးပိတ်ကင်ခြင်းကိစ္စနဲ့ပတ်သက်ပြီးရှင်းလင်းချက်ပေးဖို့ CSSU အလှည့်ကျစဘာပတိ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စိတ်ကနေနိုင်ငံတော်တိုင်ပင်ခံရုံးကိုမနေ့ကပဲစာရေးသားပေးဖို့တောင်းဆိုထားတယ်လို့ RCSS ပြောခွင့်ရသူ့ဘူမူကြီးဆိုင်ငင်းကပြောပါတယ
်ကျွန်တော်ရေးသားပေးဖို့ထားတဲ့အချက်ကတော့ကျွန်တော်ရှမ်းပြည်ညွေကော်မတီရဲ့စီဝေးကိုထိုင်းနိုင်ငံခြေစိုက်တဲ့ဒီမှာစစ်တမ်းရုံးကနေပြီးတော့ဒီထိုင်းအစိုးရကိုတုံမလို့ဖို့ပိတ်ပင်တာစီလက်တဲ့ကိစ္စပေါ်မှာကျွန်တော်တို့အနေနဲ့စိတ်မကောင်းဖြစ်ရတဲ့အကြောင်းပေါ့နော်ပြီးတော့အရင်ဒီတရဟောင်းဦးသိန်းစိန်လက်ထက်မှာဆိုရင်ရဲစဲကြီးအစည်းအဝေးကိုပိတ်ပင်တာစီရလည်းမရှိသလိုကုညီအားပေးတာတွေလည်းရှိခဲ့ပါတယ်ဒီနိုင်ငံတော်ညင်းချင်းရဲ့အတွက်ကိုတပတ်လန်းငါကျွန်တော်တို့အင်အားဖြစ်စီမဲ့အတွက်ကျွန်တော်တို့စွန့်ကြည့်ရင်းကော်မတီဖွဲ့စည်းတာချင်းဖြစ်တယ်တမတော်လူရောအစိုးရရောကျွန်တော်တို့စန့်ကျင်တဲ့အကြောင်းအရာတွေလည်းဆွေးနွေးတာတို့အစည်းအဝေးလုပ်တာတို့အကြောင်းအရာတစုံတရာအမှလည်းမရှိဘူးဟာနောက်မှကျွန်တော်တို့အစည်းအဝေးတွေကိုမပိတ်ပင်ဖို့အတွက်ကျွန်တော်တို့တောင်းဆိုတာရှိပါတယ်
ကောင်းပိုင်းရှမ်းပြည်တပ်မတော်ပါဝင်မြောက်ပိုင်းရှမ်းပြည်တပ်မတော်ရှမ်းနိုင်ငံရေးပါတီတွေဖြစ်တဲ့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SND ရှမ်းတိုင်းသားများသုတေသရေးပါတီ SNDP တို့နဲ့ဖွဲ့စည်းထားတဲ့ CSSU ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့ထိုင်းနိုင်ငံချင်းမာမြို့မှာဇူလိုင်လ20ရက်နေ့မှာကျင်းပဖို့စီစဉ်ခဲ့ပေမဲ့လည်းဒီအစည်းအဝေးဟာထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံရဲ့ကောက်ွက်မှုကြောင့်ကျင်းပခွင့်မရခဲ့ပါဘူးCSSU ရှမ်းပြည်ညွတ်ရေးကော်မတီအနေနဲ့လာမယ့်23ရာစုပင်လုံညီလာခံတတိယအကြိမ်စီဝေးအတွက်ရှမ်းမျိုးရည်တင်ပြနိုင်ရည်ရွယ်ချက်နဲ့စီဝေးကျင်းပတာဖြစ်တယ်လို့ RCSS ပြောခွင့်ရသူ့ဘူမူကြီးဆိုင်ငင်းကပြောပါတယ်
တတိယအကြိမ်ရောက်ပေါ်တော့ဒီတော်စီငင်းချမ်းရင်းညီလာခံဒီစီဝေးနဲ့ပတ်သက်ပြီးတော့အဲ့မှာကြုံတွေ့အခက်အတွေ့အကြုံတွေကိုကျွန်တော်တို့ပြန်လည်ပြီးတော့လာပြီးတော့ရှင်းလင်းဆွေးနွေးဖို့နဲ့ပြီးတော့အရှိတ်အဆက်ကျွန်တော်တို့နိုင်ငံရေးဆွေးနွေးတဲ့နေရာမှာအခမ်းအကဏ္ဍအားရှိတာပေါ့နော်ဒီနိုင်ငံရေးစီးပွားရေးဒီနေရာနဲ့တင်ဟန်စာကလူမှုရေးဒီကိစ္စတွေအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ရှေ့မှာဆွေးနွေးနိုင်ဖို့တက်ညီနိုင်ပြီးဆွေးနွေးဖို့တက်ပြီးတော့ကျင်းပအကျင့်ဖြစ်ပါတယ်
ကောင်းပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့ NCA တရားစာချုပ်လက်မှတ်ရေးထိုးထားပေမဲ့မြန်မာတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေစေလည်းဖြစ်ပါတယ်။ရှမ်းပြည်နယ်ကောင်းပိုင်းဟိုပိုးမြို့နယ်ထဲမှာမြန်မာအစိုးရနဲ့ NCA တရားလက်မှတ်ရေးထိုးထားတဲ့ကောင်းပိုင်းရှမ်းပြည်တပ်မတော် RCSSF နဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံရွာသား20ဦးဖမ်းခံရတယ်လို့အဲ့ဒီထဲမှာရွာသား3ဦးဟာပြန်လည်လွတ်မြောက်လာတာမရှိသေးဘူးလို့ RCSSF ပြောခွင့်ရသူ့ဘူမူကြီးဆိုင်ငင်းကပြောပါတယ်
။သူတို့တချို့ရွာသားတွေကတော့ပြန်လွတ်ပေးတာရှိတယ်ဒါပေမဲ့နှစ်ယောက်သုံးယောက်တော့ကြံဦးမယ်လို့တော့ကျွန်တော်ကြားသိရတယ်ကြတို့အမျိုးသမီးပါအပေါင်းဝင်တို့ဖန်စီရတယ်လည်းတိရတာပေါ့နော
်မြမတောက်တော်နဲ့ RCSS ဖွဲ့တို့ဟိုဘုံမြို့နယ်တွင်ဇူလိုင်လ14ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးဇူလိုင်လ17ရက်နေ့ကတမတော်စစ်ကြောင်းကနေနန်းခုတ်ရွာကအမျိုးသမီးတို့ပါဝင်ရွာသား10ဦးဖန်စီခဲ့တယ်လို့ RCSS နဲ့ပတ်သက်မှုရှိမရှိစစ်ဆေးပြီး9ဦးကိုပြန်လည်လှုပ်ပေးပေမဲ့3ဦးကတော့ဆင်းသင့်ကြဆဲလို့သူကဆိုပါတယ်အဖမ်းတိကျရွာသား3ဦးကိုပြန်လည်လှုပ်ပေးရေးကိုရောဒီတိုက်ပွဲဖြစ်နေမှုကပါ GNC ပြစ်ခတ်တိုက်ခတ်မှုရစရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီကိုတင်ပြထားပေမဲ့လည်းအရေးယူဆောင်ရွက်မှုမရှိသေးတဲ့အတွက်တိတ်အားရစရာမရှိဘူးလို့သူ့ဘူမူကြီးဆိုင်ငင်းကပြောပါတယ
်။လက်ရှိ GNC ပေါ်မှာတိတ်ပြီးချင်တဲ့အားရမှုတော့တိတ်ပြီးမရှိဘူးနော်။ဘာကြောင့်လဲဆိုတော့ဂျာမီအနေနဲ့အပြည်အင်းကလူထုတွေပါဝင်မှုအားနည်းနေတယ်လို့တွေ့ရတယ်။ခုဒီစိုင်းတက်လက်နဲ့ကန်အဖွဲ့ပြီးတော့တက်မတော်ဖက်ကဆိုပြီးတော့အဲ့ဒီသဘောတော့ပဲသူကညိုလိုက်ဒီအကိုအဖြစ်ပုံချလိုက်အဲ့ဒီသဘောလောက်မှာပဲ DMP အစည်းအဝေးတွေမှာပြနေသလိုတိတိကျကျလည်းပြည်ရှိမှုတွေလည်းမရရှိနိုင်သေးဘူးပေါ့နော်လက်တွေ့မှာဘယ်သူကမားလဲဘယ်သူကမားလဲဘယ်လိုမျိုးတိတိကျကျကြောင်းလဲရမယ်ဆိုတာဒီကြားနေအနေနဲ့ပါဝင်မှုကအားနည်းနေတယ်
ဒီကရဆူနလာ18ရက်နေ့မှာလဲရှမ်းပြည်နယ်ရှေ့ပိုင်းမိုင်းကြီးမြို့နယ်ထဲမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။လက်ရှိရှမ်းပြည်နယ်မှာမြမတပ်မတော်နဲ့ TNL တန်းပလောင်တပ်ဖွဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSA တို့အကြားစီဝေပဋိပက္ခဖြစ်ပွားနေတယ်လို့လူကိုရေးချိုးဖောက်မှုခံရတဲ့ဖြစ်စဉ်တွေလည်းတိုးပွားနေတယ်လို့ရှမ်းပြည်လူကိုရေးမှန်တိုင်းဖွဲ့တွေကလည်းပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ။